سکن نگران در شوله ما بیر آمان اوزینا در گوهر آگو شوهر منا بانجارا دیرون اکن نگران دلاغو مشوهر آمان مشوهر نه گوی بوره سیگرون جان میرو تدیدان شوهر دیرون گو تای میرو ไถนาပြီးတော့ไถนาကြာလို့ရှိရင်ဒီရုပ်ကထောက်ပြန်ပေါ်ပြလာတယ်ဒီရုပ်ထောက်ပြန်ပေါ်ပြတဲ့အခါကျတော့ဥဇင်းတို့ရဲ့အတွင်းထဲကကိုမပေးရသေးတဲ့စိတ်ကမနေပါဘူးရုပ်ပြီးတော့ရဲ့အတွင်းထဲကစိတ်ကြီးဥဇင်းတို့ရဲ့အတွင်းထဲကစိတ်ကြီးကိုမပေးရသေးတဲ့စိတ်ကြီးဖွက်လာအဲ့ဒါကိုဥဇင်းတို့ပြန်ပြီးတော့ရှုဝါကောင်းမှမသိတဲ့အတွက် မရှိမိကြဘုပေတရားစိတ်တွေကတော့မပေါ်တော့ပါဘူးယောဂီတို့တည်းဥစဉ်တို့တည်းအေကိုတရားအထုတ်လို့ပေါ်လာတဲ့စိတ်တွေဒီကိုမပေးရသေးတဲ့စိတ်ဖြစ်တဲ့အတွက်ပေါ်တဲ့စိတ်တွေမှန်တယ်မဟုတ်အကုန်လုံးတတိထားပြီးတော့ပြန်ရှုသွားရအဲ့ဒါလိုရှုတာမှတရားကျင့်တဲ့ယောဂီကတရားဆိုတာဒီလိုရှုရပါလားဆိုတာ ပြန်ပြီးတော့သိလာရတရားကျင့်တဲ့ယောဂီကကိုယ်ပေါ်တဲ့စိတ်တွေကိုပြန်ပြီးတော့ရှုတတ်မှာဥစဉ်တို့လည်းအရင်တော့ကရှုတတ်ပါဘူးအကွာလက္ခဏာစက္ကန်းဆိုတော့ပေါ်တဲ့စိတ်တွေကိုပြန်ပြီးတော့ရှုသွားရအဲ့လိုထိုင်တဲ့အခါကျတော့ဒီလက္ခဏာဆိုတာကကိုယ်ရှုတော့ပါနေမှာတရားကျင့်တဲ့ယောဂီကကိုယ်ရဲ့ပေါ်တဲ့စိတ်တွေ ဒီပေါ်ရရုပ်ရင်းအဲ့ဒီဟောက်ပြန်တဲ့ရုပ်ရင်းပေါ်လာတဲ့စိတ်တွေကိုတတိမလွတ်သွားအောင်ပြန်ပြီးတော့ထပ်တတ်မှတရားကျင့်တဲ့ရုပ်ရည်မနှပ်ပိုင်းကြတော့လေပေါ်လာပါပဲရှူတော့ရှူနေရပြုတ်သွားတော့ရှူနေရစိတ်ကနောက်ပါလေအတားလေးကပ်ပြီးတော့ငြိမ်ပြီးတော့ကတ်ကြံခဲ့တာလေးတွေမသိမ့်မသာလေးမိမ့်ပြီးတော့ကတ်ကြံခဲ့တာလေးတွေ ไอ้สิทธิ์เนี่ยอปอมยาบาเลยมนัตบังจ้ะอะกูโดถ่ายจ้ะรอมนัตตังวะปอได้สิทธิ์เนี่ยอปอมะยาเลยตู้เฉิงขันเนี่ยตู้ปอว่าสิทธิ์เนี่ยดีเฉิงจ้ะรอมนัตตังวะลงจีโดตาลีเล็งไปแล้วเจียนขึ้นมานี่นี่ไปแล้วเจียนขึ้นมานี่นี่อะเต้ไม่ปอรอกอยู่อถ่ายนี่จ้ะรอเราไม่เห็นมั้ยถ่ายมาอถ่ายจ้ะรอ
ไม่รู้นี่กินได้ไถ่เลยนี่กินมาไถ่มาไถ่ในอรู้ไถ่เนี่ยอถ่ายเนี่ยอะไรไม่รู้เลยว่าไปแล้วเจออยู่ในสิทธิ์เนี่ยผู้เจริญเนี่ยตะยุตตนะสิตั้วนี่ล่ะโอ้ไอ้ตะยุตตนะสิตั้วนี่ในสิทธิ์เนี่ยผู้เจริญว่าเหนื่อยเลยอยู่ได้รู้เหนื่อยเนี่ยเหนื่อยอายุว่าเหนื่อยเนี่ยที่ตบาวะเตยาเนี่ยก็ สักกันเนี่ยจองแล้วผ่องเปลี่ยนเป็ดซี้เนี่ยไอ้จองแล้วผ่องเปลี่ยนเป็ดซี้เนี่ยโหเห็นว่าได้ยอดเนี่ยก็ดีเตียตะไคราสุตะไคราไว้อยู่เลยอ่ะมนัตตาว่าถ่ายมีตาเตียนี่อกุถ่ายมาชุโลไม่อยากนี่เกิดมาถ่ายมาอถ่ายเตียนี่แหละอกุจูชุโลไม่อยากอะไรอย่างนี้ชุว่ามาโกรุถ่ายถ่ายนี่ အခုတစ်ခါထိုင်တော့ပြစ္ဆုတ်ကပေါ်စေတရားတွေကရှိပါဘူး။တရားရယ်တရားဆိုတာပြစ္ဆုတ်ပါမှာပဲရှိရလို့ဟောတာကိုအဲ့တော့ဦးဇင်းတို့လည်းဒီပြစ္ဆုတ်ကပေါ်စေတရားတွေကိုတတိထားပြီးတော့ရှုတတ်သွားတဲ့ယောဂီကြတော့ဟောတရားဆိုတာဒီပြစ္ဆုတ်ကပေါ်စေလေးတွေပဲရှိပါလား။အဲ့ပေါ်စေလေးတွေရှိတာကိုသိသွားတယ် ယောဂီကြတော့ဟောတရားဆိုတာသက်ထိုင်တယ်မျိုးတထိုင်တယ်မျိုးမတူကြဘူးသိရလိမ့်မယ်ဒီထိုင်တိုင်းရှုရတာတော့ဒီယုတ်ဒီနန်းနေတတ်ဒီဒါတွေပဲရှုရတာပါပဲရှုတာတော့ခန္ဓာ၅ပါးဆိုလဲဒီခန္ဓာ၅ပါးပဲရှုရတယ်ဒါမဲ့ပြောပြရတော့ဒူတယ်ဒီယုတ်ဒီနန်းနေတတ်ဒီခန္ဓာ၅ပါးတွေတော့ပြောပြရတာတော့ဒူပါတယ်ဒါမဲ့
ပြောပြရတာတူပေမဲ့လို့ပေါ်လာကြတော့မတူပါဘူးပြောပြီးတော့အရင်ကဝထိုင်တဲ့ပေါ်ခဲ့တဲ့ယုံနဲ့အခုဆိုင်ထိုင်တဲ့ပေါ်လာမဲ့ယုံနဲ့နေနေကြတော့ဘလို့မှမတူနိုင်ပါဘူးပြောပြီးတူလည်းမတူတော့ဘူးဘာဖြစ်လဲဆိုတော့ဥစဉ်တော့ပြေတဲ့တက်ဆန်းတော့နေကြတာပဲသမင်းနေစားနေတယ်ရေတွေတောက်နေတယ်အဲစားခဲ့တဲ့သမင်းတွေတောက်ပြီးရဲ့ရေတွေကဘယ်တော့မှပြန်မဖြစ်လာတယ်လို့နောက်ဆိုင်နောက်အစ်စ်သေးကြီးပဲသမင်းဆိုလည်းအစ်စ်ဆင်းဆိုလည်းအစ်စ်ကိုနောက်ထပ်ထပြီးတော့တောက်တဲ့ရေတွေကလည်းအစ်စ်အစ်စ်တွေကိုကိုတောက်ပြီးရဲ့ရေကဟိုသူ့သူ့လမ်းသူ့သွားပြီးအပြက်တယ်နောက်ကိုရေစားလို့တောက်ရင်နောက်တစ်ခွက်အစ်စ်လည်းကိုသမင်းစားလို့ထပြီးတော့စားရင်နောက်စားတဲ့သမီးကသမီးအသက်ပဲကိုစားပြီးတဲ့သမီးကဟိုမစင်နဲ့ရောက်တယ်အပြက်နဲ့ပါတယ်အဲ့ဒါကိုမြင်မှဒီတရားတွေကဟိုတရားအထုတ်မှမဟုတ်ပါဘူးတတိပါသွားလို့ရှိရင်ကိုစားလဲတရားဖြစ်သွားလဲတရားဖြစ်ကိုအရင်နဲ့လဲတရားဖြစ်ဟိုအဲ့ဒါတရားစားတာတရားသွားတာတရားမဟုတ်ပါဘူးအမှန်မှအစားရတရားအိတ်တရားသွားတာတရားဆိုတော့ရှုတတ်မှာတရားရတာပါသွားတာတရားဆိုတော့သွားတဲ့အပေါ်မှာကိုယ်စိတ်လေးတွေထွက်သွားတယ်ထွက်သွားတာတွေကိုပြန်ပြီးတော့တတိထားမိလိုက်ကိုယ်ရုပ်နဲ့ရင်လမ်းနဲ့ကြွရင်ကြွတယ်အဲ့ဒါကိုတတိထားပြီးတော့ပြန်ပြီးတော့ရှုနေပါတရားဒီတောက်ရင်တရားဆိုတာဒီကိုယ်ရေတောက်တဲ့အပေါ်မှာရေတောက်တာတရားမဟုတ်ပါဘူးအဲ့ရေတောက်တဲ့အပေါ်မှာလက္ခဏာတော်တွေပါပါလေကိုတော့ကိုသတ္တမထပိုင်းပါသွားမယ်ဝေဒနာကမ္မထပိုင်းပါသွားမယ်ယုံနယ်ဆိုတဲ့လက္ခဏာဆိုတဲ့ကမ္မထပိုင်းပါပဲအဲ့ဒါလို့ဓာတ်လက္ခဏာဒီယုံနယ်ဆိုတဲ့လက္ခဏာတွေပါသွားမှဒါတောက်တဲ့အပေါ်မှာတရားဆိုတာကကိုရေတောက်တိုင်းတရားမရပါဘူးရေတောက်တဲ့အပေါ်မှာဘုရားဟောထားခဲ့တဲ့လက္ခဏာတော်တွေပါရင်တရားယူတယ်ကိုရေတောက်လည်းတရားရတယ်၊လမ်းလျှောက်လည်းတရားရတယ်၊စားရင်လည်းတရားရတယ်။ဥစ္စာတော့အရင်ကမသိပါဘူး။စားရင်တရားဆိုတော့ဒီစားတာဘယ်လိုတရားရလဲ။အမှန်မှန်တော့စားတာတရားဆိုတာစားတာကတရားမရဘူး။စားတဲ့အပေါ်မှာရှာနေရတာနဲ့ကြည့်လိုက်။ကြည့်လိုက်ရင်ချိုးရင်ချိုးတယ်၊ရှင်းရှင်းနဲ့ငြိမ်ငြိမ်နဲ့အဲ့ဒီပုံမှာခံစားလို့ရှိရင်အဲ့ခံစားတာကိုဝေဒနာလို့ရှုတယ်။အဲ့ဒီဝေဒနာရှိတဲ့အပေါ်မှာတေချူတဲ့ခြင်းနဲ့ငနေရရုပ်တရားတေချူတဲ့ခြင်းနဲ့ခံစားတဲ့ဝေဒနာနံတရားရုပ်ပင်နံနေတေရှိပတ်တွေပါသွားတဲ့အတွက်အဲ့ဒါကိုစားလဲတရားလို့ဥစဉ်လို့ဒီဘက်မှာပြောပြရတာဥစဉ်လို့လည်းတရားတွေနာခဲ့တာပဲဆရာတော်ကြီးဟောတဲ့တရားတွေနောက်တော့တဲရင်ကိုဆရာတော်ဟောတဲ့တရားတွေဥစဉ်လို့လည်းနာခဲ့ပါတယ်တို့ဒီခန္ဓာမှာမနာတော့ဒီတရားတွေကိုသဘောမပေါက်မသိဘူးနောက်ကိုကြည့်မှများလာတော့ကဒီခန္ဓာမှာအကျင့်နာလာတော့ကသိရတဲ့တရားတွေအခုယောဂီတွေလည်းဒီခန္ဓာကိုမညာဘဲနဲ့ကျင့်တဲ့ယောဂီရတော့ဒီတရားတွေကိုကြားမှာဖြစ်ပါတယ်ယောဂီတွေဒီခန္ဓာတော့ညာလို့မရပါဘူးဒါကြောင့်ကိုဒီခန္ဓာကိုသိမိလို့တည်းကိုရုပ်ဆိုရဲဆိုဒီစိတ်ကိုကိုစိတ်ဆိုတဲ့အယူဆက်တွေပြတ်အောင်လို့ရှုပါတဲ့တရားဆိုတော့အယူသာဥစဉ်တော့ကပ်ပြီးတော့ပေါ်သွားပြီးကပ်ဖြစ်သွားပြီးတော့အခုထိုင်တဲ့အခါကြားလို့ရှိရင်လည်းယောဂီတွေပေါ်လာတဲ့အမားတွေကဥစဉ်တော့ထောက်သွားလို့အမားကိုမပြပါဘူးဥစဉ်တော့ပြတာကအမားကိုပြမသိတော့အမှန်ကိုပြရခြင်းနေတယ်ဥစဉ်တို့ထိုင်တော့ရတယ်ဟောရှိအမှန်ကိုပြရခြင်းနေတယ်အပိဒါကြတော့ဒီတရားတွေကျင့်လို့သိလာတဲ့အခါကျတော့တရားဆိုတာအမှန်ကိုပြတာမဟုတ်ဘူးအမှားတွေကိုပြနေရယောဂီတို့အတိတ်တော့ဝင်သိခဲ့တဲ့အမှားတွေအဲ့ဒီအမှားတွေကျန်တော့နေတာကြာတာတော့အမှန်လို့ထင်ပြီးအဲ့ဒီအမှားတွေနဲ့နေတာကြာတာကြာလာတော့အမှန်ထင်ခဲ့တာကိုဒီတရားအထုတ်တော့အမားကိုအမားမှန်မှန်မှန်သိသွားတယ်သိသွားအောင်လို့ဦးဇေတော်ပြနေရတာဖြစ်ပါတယ်ရိုးရိုးဒါတော့တရားကျင့်လို့ တရားသိတဲ့လူတွေကလေသိတဲ့ယောဂီကအမှန်မကြည့်တော့ကိုယ်မှာပဲကိုကြည့်တော့တရားထုတ်ရင်ငါဘယ်နာမှမားနေဘူးလေဘယ်လိုလုံးမားနေလဲအမှားပဲကြည့်အဲအမှားမရှိရင်အမှန်ရောက်တယ်ယောဂီအဲအမှားမရှိရင်အမှန်ပြောတာအမှန်ဆိုတာလေတကယ်တမ်းကျတော့မရှိပါဘူးအမှားမရှိရင်အမှန်ပြောတော့ဥစဉ်တော့ကအဲ့မှာအယူအပြန်ကတ်ဟောငါကူမအမှားပြည့်ပြီးတော့အမှန်ရောက်တော့တယ်ဆိုတော့အမှန်ဆိုတဲ့အယူဆုံးကပြန်ကတ်လို့အဲ့လိုရှုပြီးတော့ဟောအမှားဆိုတာမရှိတော့အမှားပဲရှိတယ်အဲ့အမှားမရှိရင်အမှန်လို့ပြောတာကိုသိသွားတဲ့ယောဂီဒီသိသွားတဲ့ယောဂီကတော့ဒီအမှားလည်းအမှားပေါ်မှာလွတ်သွားတယ်အမှားပေါ်မှာလွတ်ပြီးတော့ဟောအမှားမရှိတဲ့ချင်းကိုအမှန်လို့ပြောတဲ့အတွက်ဟောအမှန်လည်းမရှိတာလို့မြင်သွားတဲ့အခါကျတော့တရားကျင့်တဲ့ယောဂီကအဲ့တော့မှအယူတွေအယူလွတ်မြောက်ပြီးတော့မိမိတို့တွေဒီသဘာဝအတိုင်းကျန်ခဲ့တယ်ဖြစ်တဲ့အတွက်အခုလည်းယောဂီတွေသူစဉ်ဒီဘက်မှာကတော့ဟောချင်ပြောချင်တိတ်မပြေတော့ဘူးအချိန်ရလဲတူတယ်နက္ခဏစခန်းလည်းဖြစ်တဲ့အတွက်တရားလူကျဲစခန်းလေးကဥစဉ်လို့ဟောတော်ပြည့်ရတယ်တရားကိုကျင်းပြီးတော့ဒီမှာတော့တရားကံလည်းမဟုတ်တော့ပါဘူးဆရာတော်ကြီးပြောလို့ကိုယ်ကကိုယ်ကလည်းဒီစခန်းလေးဖြစ်တဲ့အတွက်ဒီတရားကိုကျင့်လာပြီးအသာပါပါလေအဲ့တော့ဒီတရားကိုကျင့်ဖို့အတွက်နေနေတော့တဲ့ခန္ဓာမှာဉာဏ်ဆက်ပြီးတော့ကိုယ်တိုင်ကိုယ်တည်းခန္ဓာမှာတရားတွေပြန်သိရအောင်ဒီတရားတွေကိုဆက်လက်ကြည့်ကြအားထုတ်ဖို့အတွက်အားလုံးတို့ချီးပါမမောတ္တသံဃာရှင်ကြရအောင်